ပုံမှန်66ကကြီးကိုဖျက်သိမ်းပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေကြပေမဲ့ဒီပုံမှန်ကိုဖျက်သိမ်းရေးအစားပြင်ဆင်ရေးကိုပဲလုပ်ဖို့အမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဖျက်သိမ်းရေးအစားပြင်ဆင်ရေးဘာကြောင့်လုပ်ရတယ်လဲဆိုတာကိုတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။ဆက်သွယ်ရေးပုံမှန်66ကကြီးကိုလုံးဝဖျက်သိမ်းမဲ့အစားပြင်းစင်သုံးဆွဲဖို့ကသာ NLD ကိုယ်စားလှယ်အများစုလွှမ်းမိုးထားတဲ့အမျိုးသားလွှတ်တော်ကဒီကနေ့မဲပေးဆုံးဖြတ်ခဲ့ကြတာပါ။ဥပဒေချမ်းကော်မတီရဲ့ပြင်ဆင်ချက်အရ66ကကြီးအရတရားစွဲခံရရင်အာမခံရတာမျိုးထောင်နှံကို3နှစ်အထိပြင်ဆင်သတ်မှတ်ထားတယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင့်နေဦးအောင်သိန်းကရှင်းပြပါတယ်
။66ကကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖယ်ဖြစ်ဖို့ကြိုးလျားရှိတယ်ပေါ့ဗျာ။ကျွန်တော်မဖြစ်ဘူးပြင်တာပြင်တာကိုတည်ပြုတာအဲထုတ်လောက်ကကြီးရဲ့သတ်မှတ်ထားတဲ့ဟွာကို၃နှစ်ဆိုတာကိုလက်ခံတယ်ပေါ့။ဟိုအမကပြီးရဆိုတာကိုလက်ခံတယ်ပေါ့ဗျာ
။ရာဇဇကြီးပုံမှတ်တဲမှာဂုံတိတ်ခါထိခိုက်ညှိုးနှွမ်းမှုကိုအကာအကွယ်ပေးတဲ့ပုံမှတ်900ဆိုတာရှိပေမဲ့လွတ်တော်မှာပြဋ္ဌာန်းအတည်ပြုထားတဲ့ပုံမှတ်66ကကြီးရဲ့အကာအကွယ်ပေးနိုင်မှုကပိုကျယ်ပြန့်တယ်လို့လွတ်တော်ကလည်းဦးအောင်သိန်းကပြောပါတယ်
။ကျွန်တော်တို့ဒီဥရကျန်းကော်မတီနေနဲ့ကြည့်ရတာတော့အဲ့ဒီလိုဖျက်လိုက်မယ်ဆိုရင်ဒီ internet ကနေ facebook ကနေပြီးတော့ဆဲဆိုတာချိန်မောင်းတာချိန်ကြောက်တာပြီးသူတွေမဟုတ်မတရားခံရတဲ့ဟာကြီးဂွန်ဒီတရားလုတဲ့ဟာကြီးဘယ်ဥတွေနဲ့အကာအကွယ်ပေးမလဲဆိုရယ်ပြဿနာပေါ့ဒါမဲ့ချို့ရလဲအဲ့ဒီဂွန်သိကညှိုးနှိုင်းတယ်ဆိုရယ်ကိစ္စရကဂျာဇတာကြီးမှပုံမှန်900ရှိရပဲလို့ပြောတယ်ကျွန်တော်တို့ဒီဆက်သွယ်ရေးဥတွေဟာထွတ်တော်ကပြတ်ထန်းတဲ့အထူးပဲဂျာဇတာကြီးကရေဘူးရဥတွေ general law အဲ့တော့ဒီ special law อ่ะ general law overrule လုပ်ကြလွှမ်းမိုးရပေါ့เนา
ะရာဇဇာကြီးပုံမှန်900နဲ့66ကာကြီးကွာချားချက်ကိုလည်းဥအောင်သိန်းကရှင်းပြပါတယ
်ဆိုရပါဆိုကျွန်တော်ဆက်လက်ရေးဥရိယဒီဟာအရေးယူဖို့မလိုဘူးအရေးမယူသင့်ဘူးဆိုပြီးရင်ဒီရာဇဇာကြီးဥရိပုံမှန်900ပဲကိုပြောင်းပြီးတော့ပြည်တံတူစုံတရားပေးလို့ရတယ်အဲရာဇဇာကြီးဥရိနဲ့ဆွဲထားတဲ့ဟာကိုတော့ပြောင်းပြီးတော့ကျွန်တော်တို့အထူးဥရိဖြစ်တဲ့ဆက်သွယ်ဥရီရဲ့ပုံမှန်နဲ့အပြစ်ပေးလို့မရဘူး။ဒီဘက်ကဆက်သွယ်ဥရီရဲ့ဂုံတိကကြီးကဲမှုဟာလူတယောက်ရဲ့လက်ထက်ကဖုန်းနဲ့ပဲဗမာပြည်ပြည်လုံးနဲ့ကဘာကိုကျော်ပြီးတော့ဂုံတိကကြီးကဲမှုကြီးဖြစ်တဲ့အတွက်ကြောင့်ဂုံတိကကြီးကဲမှုရဲ့အတိုင်းတာဟာကွာချက်အကြီးကျယ်ရှိရဲဆိုအဲ့လိုမြင်တယ်။အဲ့တော့ဒီဟာမဟုတ်မတရားလူကြံဆွဆဲလူလူတွေအတွက်တော့အကာအကွယ်ပေးရမယ့်ဥရီတရားရှိဖြစ်နေလို့ကျွန်တော်တို့ဘက်ကအဲ့လိုရှုမြင်တာပေါ့လေနော်။
ချုံကျောက်ကကြီးပြင်ဆင်ရေးကိုအမျိုးသားလွှတ်တော်မှဒီကနေ့ဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအရအတိမဖြစ်သေးပဲပြည်သူလွှတ်တော်မှထပ်မံဆွေးနွေးရအောင်မှဖြစ်တယ်လို့အကယ်၍မကြေလည်ခဲ့ရင်ပြည်ထောင်စုလွှတ်တော်အဆင့်ထိဆွေးနွေးရအောင်မှဖြစ်ပါတယ်။ချုံကျောက်ကကြီးလုံးဝဖြတ်သိမ်းနိုင်ရေးဆုံးဖြတ်ချက်ကြောင့်အောင်ပြည်သူလွှတ်တော်မှဆက်လက်ကြိုးပမ်းသွားမယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှု ACCD အဖွဲ့ကမတ်တင်စာရှင်းလင်းရေးကပြောပါတယ်
တော့ပြည်ထောင်ရေးကိစ္စကြီးကတော့လေးသားမတော်မှာရှုံးနေသွားခဲ့ပြီးတော့ပြင်ဆင်ရေးလုပ်မယ်ဆိုပြီးဥပဒေကျမ်းကနေတင်ပြလာတဲ့ပြင်ဆင်ချက်တွေကလည်းမလုံလောက်သေးဘူးအဲ့တော့ဝန်းနေမိရဲ့အဲတော့ဒါလည်းလည်းအားရှော့မှာမဟုတ်ပါဘူးပြည်သူ့လွှတ်တော်မှာရတဲ့အခွင့်အလမ်းတွေကနေပြန်ဆက်ပြီးစူးစမ်းပါတော့
အမျိုးသားလွှတ်တော်မှာချုပ်စစ်ကြောက်ကကြီးနဲ့ပတ်သက်လို့ပြင်ဆင်တဲ့ဒီကနေ့ဆုံးဖြတ်ချက်အပေါ်ပြည်ထောင်ရေးဝန်ကြီးဌာနရှိနေချုပ်ယုံတရားရုံးချုပ်တို့ကတာဝန်ရှိပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပြီးအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကဆွေးနွေးအတည်ပြုပြီးရင်ပြည်သူ့လွှတ်တော်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်လို့ဝေဖန်ခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66ကကြီးကိုအပြီးပယ်ဖြတ်ပစ်ဖို့တောင်းဆိုနေချိန်မှာပဲအမျိုးသားလွှတ်တော်မှာပြင်ဆင်မလားဖြတ်သိမ်းမလားမဲခွဲခဲ့ကြတာမှာတော့ပြင်ဆင်ရေးဘက်ကမဲတာခဲ့တာကြောင့်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ကဆုံးဖြတ်လိုက်တဲ့ပေါ်ဝေဖန်နေကြပါတယ်။ဒီဥပဒေကိုပြည်သူ့လွှတ်တော်မှာလည်းဆက်ပြီးဆွေးနွေးဦးမှာဖြစ်တဲ့အကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မေခါကပြောပြမှာပါရှင်
။ဒီပုံမှလည်းအေးအေးယူခံရသူတွေလည်းပိုတိုးလာနေချိန်ပြည်သူအချို့နဲ့တက်ကြွလှုပ်ရှားသူအချို့ကဒီဥပဒေကိုဖျက်ဖို့တိုက်တွန်းနေကြတာပါ။ဒီကနေ့မှာတော့အမျိုးသားလွှတ်တော်ဘက်ကပြင်ဆင်ဖို့သာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဥပဒေချမ်းကိုပြည်သူ့လွှတ်တော်မှဆက်လက်ဆွေးနွေးပြီးလွှတ်တော်နှစ်ရက်အတွင်းသဘောထားကွဲလွဲခဲ့ရင်တော့မဲခွဲဆုံးဖြတ်ပြီးမှဥပဒေကိုအတည်ပြုပြဋ္ဌာန်းမှာဖြစ်ပါတယ်။ဒီကနေ့ဒီဥပဒေကိုပြင်ဆင်ဖို့သာဆုံးဖြတ်လိုက်တဲ့အမျိုးသားလွှတ်တော်အပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဒီပြင်ဥပဒေပညာရှင်အချို့ကလည်းလက်ရှိပြင်ဆင်ချက်ဟာပြည်သူကိုပိုပြီးဒုက္ခရောက်စေတဲ့လုပ်ပိုင်ခွင့်တွေကိုပေးထားတာကြောင့်ပြင်ဆင်ချက်ဥပဒေချမ်းအပေါ်ကိုဝေဖန်ထောက်ပြတာပဲ ရှိနေပါတယ်။အခုလွတ်တော်ရဲ့ဆွေးနွေးကြစဉ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လေခဲ့သွင်းစဉ်းစားမှုမရှိခဲ့ဘူးလို့66ကဥပဒေထက်သိမ်းပြီးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မောင်ဆောင်ခါကပြောပါတယ်
ကိုကြီးပုံစံဥပဒေအရလွင်အခြားဥပဒေတွေအားလုံးကိုပြင်နိုင်ဖြစ်နိုင်တယ်အတူတူကြားထားနိုင်တဲ့အခြေအနေ NLD မှာရှိတယ်ဆိုတော့အဲ့လိုမျိုးရှိနေတဲ့အခွင့်အရေးကိုပိုင်းပိုင်းနဲ့အတုံးချပြီးတော့ဒီလိုဒီဒီလိုမတရားဖြစ်နေတဲ့ဆက်တွေဥပဒေတွေကဒီပုံမှာ66ခန်းကြီးလိုဟာမျိုးကိုအမြန်ဆုံးပယ်ဖျက်ဖို့မကြိုးစားခြင်းဆက်လက်ထားရှိဖို့ဟိုဒီဆန္ဒပြုတယ်မေးပေးကြတယ်ဆိုတာတော့တော်တော်ကြီးဟိုရုပ်ပြက်သွားတယ်လို့ဆိုတော့ဒီနည်းဒီလက်ရှိဒီဖြစ်တော့တန်းကာလဟာအဲ့ဒီစိတ်ကြိုက်ချေလို့ရတဲ့ပုံစံလို့ကျွန်တော်အမြင်နဲ့ဆိုဥပဒေပြင်ဆင်ပြချရရင်မှာကျွန်တော်ဒီလူတွေလည်းတစ်ခါအကျဉ်းချင်းတောင်းဆိုတာရှိတယ်အဲ့တော့ကျွန်တော်ကတော့ဒီလက်ရှိပြင်ဆင်ချက်ကိုတော့ကျွန်တော်ကဟိုဒီလိုစိတ်မချမ်းသာဘူးလို့ပြောမှာလေဟုတ်
ကျွတ်တော်မှာဆွေးနွေးနေတဲ့ဥပဒေချက်မှာတော့အာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါအဝင်အစားထိုးပြင်ဆင်ချက်တွေလည်းထည့်သွင်းထားပါတယ်ဆက်တရေးပုံမှာ66ကားနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီဥပဒေနဲ့အဖမ်းဆီးတွေလည်းပို့ပြီးတော့တိုးလာနေပါတယ်လက်ရှိမှာဒီဥပဒေနဲ့အရေးယူခံထားရသူဥယျာဉ်ဟာ82ဦးခန့်ရှိနေတယ်လို့ဒီဥပဒေပြင်ဆင်ရေးအတွက်လှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းတွေကကောက်ယူထားတဲ့စာရင်းတွေကဖော်ပြနေပါတယ်အဲ့ဒီဆက်တရေးဥပဒေပုံမှာ66ကားနဲ့တိုင်ကြားခံရသူအများစုဟာအာမခံမရပဲအချုပ်ထောင်တွေကနေအမှုရင်ဆိုင်နေရတာဖြစ်ပြီးအများစုကတော့တည်င်းသမားတွေပါဒီဥပဒေနဲ့ပတ်သက်လို့ဒီဥပဒေကြောင့်အေးအေးယူခံရတဲ့တည်င်းသမားတွေအတွက်ရှေ့နေအကျိုးဆောင်လှုပ်ဆောင်နေတဲ့ရှေ့နေဥက္ကင်မောင်မြင့်ကတော့ပြင်ဆင်ချက်ဥပဒေချမ်းကြောင့်ပြည်သူတွေပုံပြီးဒုက္ခရောက်စေဖို့ရှိနေတယ်လို့ခုလူထောက်ပြပြောဆိုလိုက်ပါတယ
်ပြင်ဆင်လိုက်တယ်ဆိုပေမဲ့တာမန်အရေးမပါတဲ့အချက်တွေကိုပြင်ဆင်လိုက်ပြီးအဓိကဖြစ်တဲ့ဒီရေးရေးပိုင်တော့ပြမှုဖြစ်တယ်ဆိုတာကိုမပြင်ဆင်နိုင်ဘူးအဲ့ဒီအပြင်ကိုသူ့ရဲ့လုပ်ပိုင်ခွင့်တွေဘောင်ကျဲသွားအောင်လို့ဒီဝန်ကြီးရဲ့ခွင့်ပြုမိတ်မလိုတော့ဘူးဆိုတဲ့အခါမှာဂျင်းလက်ကိုလုံးဝအနှင်းလိုက်တဲ့ဥပဒေဖြစ်သွားတဲ့အတွက်ဒီဥပဒေကိုကြကြနာနာခိုင်ခိုင်မာမာဥပဒေနဲ့အညီမဆောင်ရနိုင်ဘူးဆိုရင်ဒီပြင်ဆင်ချက်ဒီအလွန်အန္တရာယ်ကြီးသောပြည်သူတွေအတွက်အလွန်အင်မတန်ကိုဆွေးရုံပွဲကောင်းသောပြင်ဆင်ချက်ဖြစ်တယ်လို့ဒါကျွန်တော်တို့မှတ်ချက်ပြုလိုပါတယ်ခင်ဗျာ
ဒါပြင်ရှေ့နေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်စန်းအောင်ကလည်းဥရီကျင်းဝင်းနဲ့မကန့်ညီတဲ့ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့လွတ်တော်ရဲ့ရည်တည်ချက်ကိုမေကွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်သွားပါတယ်
။ကောင်းတဲ့လက္ခဏာအားနေပြီးတော့မကောင်းတဲ့လက္ခဏာအားများစီတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒါလည်းပဲလုံလောက်တဲ့ပြင်ဆင်ချက်လို့ပြောလို့မရသေးဘူးကြ။ဖြစ်ပေါ်လာတဲ့အမှုအကျဉ်းချီနေတဲ့အရရက်ကတော့အကောင်းတဲ့လက္ခဏာမဆောင်ဘူး။တခြားဥရီတွေရှိနေတဲ့အတိုင်းနေပြတ်ထန်လာတာမလို့အပင်းနဲ့ပြတ်ထန်တာရှင်းရှင်းလင်းဆိုတာလေဒီရောက်မှုမရှိပါဘူးရက်သက်ကြီးမှပြတ်ထန်ခြင်းဒီရှိရတဲ့အတိုင်းဒါထပ်လုပ်တာ
လက်ရှိပြင်ဆင်မှုတင်သွင်းထားတဲ့ဆက်သွယ်ရေးဥပဒေချမ်းမှာပုံမှ66ကနေအမှုဖွင့်တိုင်ကြားခံရသူတွေကိုအာမခံပေးဖို့အပြင်အဲ့ဒီပုံမှ66ကနေအမှုဖွင့်ဖို့အတွက်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ယူစရာမလိုအောင်လည်းပြင်ဆင်ထားပြီးရဲရဲပိုင်ဥပဒေတစ်ခုအနေနဲ့ဥပဒေချမ်းမှာပေါ်ပြထားပါတယ်တိုင်ကြားတာမှလည်းနင့်နာသူကိုယ်တိုင်ဒါမှမဟုတ်နင့်နာသူကကိုယ်စလဲလွှဲစာပေးထားတဲ့တိုင်ကြားခွင့်ရှိသူကပဲအမှုဖွင့်ခွင့်ရှိရဲဆိုတဲ့အချက်ပါထည့်သွင်းပေါ်ပြထားပါတယ်ရှင်